အဲဘွဲတွေခက်စိတ်စိတ်ပြန်ဖြစ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တို့မှာလာမယ့်အထွေထွေရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့အပေါ်ရခိုင်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဒေသခံတွေကစိုးရိမ်နေပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့မဲဆင်းပြည်သူ့ဖို့အခြေခံလူ့ရေးစည်းရင်ကောက်ယူတာတွေတနိုင်ငံလုံးမှာလုပ်ပြီးသွားသလိုရခိုင်ဒေသမှာလည်းရွေးကောက်ပွဲတစ်ပြိုင်နက်တည်းကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်မဆူဆူကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်ဆုတ်ခွာရသူတွေများလာတာနဲ့အမျှအဒီဖြစ်စဉ်တွေကြောင့်အရက်သားပြည်သူတွေထိခိုက်ဒေဆုံးမှုတွေကလည်းမြင့်တက်လို့နေပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလာမယ့်2020ရွေးကောက်ပွဲအတွက်တချို့မြို့နယ်တွေမှာမချင်းပနိုင်ပါကိုဒေသခံတွေကစိုးရိမ်နေကြပါတယ်။နယ်မြေအနေအထားကြောင့်ရွေးကောက်ပွဲကျင်းပဖို့ခြံလှမ်းခံရတဲ့နေရာတွေရှိနေရင်ပြည်သူတွေရဲ့လိုအပ်ချက်တွေကိုလွှတ်တော်တွေမှတောင်းဆိုပေးမယ်။ကိုယ်စားလှယ်တွေကိုဆုံးရှုံးရမှာဖြစ်တာကြောင့်နိုင်ငံတော်အစိုးရကဆောင်ရွက်ပေးဖို့လိုတယ်လို့ ANP ပါတီဥက္ကဋ္ဌဦးတာထွန်းလှကအခုလိုပြောပါတယ်။
ဒီရွေးကောက်ပွဲမလုံနိုင်ဘူးဆိုရွေးကောက်ပွဲမင်းဆန္ဒနဲ့တကူအဲ့လိုခြံလဲထားခဲ့မယ်ဆိုရင်မင်းဆန္ဒချင်းပြည်သူတွေအကျိုးတွေကိုထိခိုက်မှုပိုပြီးရှိနိုင်တယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီလေကောက်ရင်ရွေးကောက်ပွဲဖြစ်နိုင်အောင်ဖြစ်နိုင်တဲ့နေ့လည်တွေကိုရှာကြံပြီးဒီနိုင်ငံတော်အစိုးရအနေနဲ့ပြင်ဆင်ဆောင်ဖို့လိုလို့ညီနေ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့ဆောင်ရွက်နေတယ်လို့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ်
အကောလုံးတပြီလုံးကကျွန်တော်လုပ်နေတာကိုအခုအကောလုံးရောက်လာပါပြီရောက်လာတဲ့ခါကျကျွန်တော်အစင်းကြားလေးလုပ်နေပါတယ်ကျွန်တော်ကတော့အားလုံးလုပ်ဖို့ပြင်ဆင်ရနေပါတယ်ခင်ဗျာဟုတ်ကဲ့
2015ရွေးကောက်ပွဲတုန်းကအခုအာဏာရနေတဲ့ NLD ပါတီကိုရခိုင်ပြည်နယ်မှာမဲအပြတ်အသတ်နဲ့နိုင်ခဲ့တဲ့ရခိုင်မျိုးသားပါတီ ANP ကရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေအရတိုက်ပွဲတွေမပြီးဆုံးသေးပဲပြည်သူတွေကလည်းစစ်ဆောင်နေရတာကြောင့်2020ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ဖို့အခက်အခဲရှိနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကနိုင်ငံရေးအခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်ခုနှစ်ခုနဲ့ကျေးရွာပေါင်း400ကျော်ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာတော့နှစ်အဆက်ဆက်ရွေးကောက်ပွဲကျင်းပလာနိုင်တာကြောင့်လာမယ့်2020မှာလည်းနေရာမလက်ကျင်းပနိုင်ရေးအတွက် ANP ပါတီကတော့ညွှန်မှန်းထားပါတယ
်။မြန်မာနိုင်ငံလွတ်လွတ်လပ်လပ်ရခဲ့တဲ့ကရွေးကောက်ပွဲဖြစ်တဲ့မှာရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပလို့မရနိုင်ခဲ့တဲ့အခြေအနေမရှိဘူး။ဒါပေမဲ့အခုရခိုင်ပြည်နယ်မှာတော့ကျွန်တော်တို့သစိုးပြားဒီဒီတွင်စစ်စင်နဲ့တက်တက်ပြီးရွေးကောက်ပွဲကျင်းပတဲ့နေရာမှာအဲ့လိုမေးဆန္ဒနေမြေခြံထားခဲ့မဲ့အခြေအနေမျိုးကိုမရောက်စေချင်ဘူး။
ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကလာမယ့်ရွေးကောက်ပွဲအတွက်နိုင်ငံတွင်းစစ်ရေးတင်းမာနေဆဲဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်မြောက်ပိုင်းဒေသတွေအတွက်နယ်မြေလုံခြုံရေးအခြေအနေတွေကြောင့်ပြည်သူတွေရဲ့မဲပေးပိုင်ခွင့်အပေါ်စိုးရိမ်မှုတွေရှိလိုနေပါတယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့ဒီဖြစ်စဉ်တွေအပေါ်တိကျဆောင်ရွက်စီစဉ်တယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲချော်စွာမြင့်ကပြောပါတယ်။
ဒီကတော့ပြအခုကျွန်တော်တို့ကြားနေတာကြီးလုံခြုံရေးနဲ့ပတ်သက်လို့ဘယ်မဲ့ဆန္ဒနေမယ်ရုပ်ကပွဲကျင်းပလို့ရမယ်မရဘူးဆိုတာမျိုးနောက်ခုရုပ်ကပွဲတွေကိုရှိမယ်နောက်တိုးမယ်အဲ့ဒါမျိုးကောလာဟလလိုက်တဲ့ထွက်နေတာမျိုးရှိတယ်။ဆိုတာမျိုးတော့ရုပ်ကပွဲအကျိုးကာလမှာဖြစ်လျက်ဖြစ်တတ်ရှိတဲ့ကိစ္စပဲ။ဒါပေမဲ့လည်းအဲ့ဒါကကျွန်တော်ရုပ်ကပွဲအကျိုးကာလမတည်ငြိမ်မှုဖြစ်လျက်ဖြစ်တတ်ရှိတဲ့အရေးကြီးတဲ့အကြောင်းတွေတခုပဲ။ဆိုကော်မရှင်နေနဲ့ကောလာဟလတွေဒီဟာတွေကိုဒီတိုင်းရေးမကြည့်လို့ပြထားမယ့်အစားဒါတွေကိုကျွန်တော်ဖြေရှင်းစေချင်တယ်ဆို။
ပြည်ကတဲ့2015ရွေးကောက်ပွဲတုန်းကအာဏာရလာတဲ့ NLD အစိုးရအနေနဲ့အခုလာမယ့်2020ရွေးကောက်ပွဲမှာတော့တိုင်းရင်းသားပါတီတွေနဲ့ပြိုင်ဆိုင်မှုအနေအထားကတော့ပြင်းထန်လာနိုင်တယ်လို့နိုင်ငံရေးအသိုင်းအဝန်းကလည်းသုံးသပ်နေကြပါတယ်။နိုင်ငံတွင်းစစ်ရေးပြည်ပခဖြစ်နေချိန်ပြည်သူတွေရဲ့အခွင့်အရေးဖြစ်တဲ့လွတ်လပ်စွာဆန္ဒပဲပေးနိုင်ဖို့ဟာနေရာတိုင်းမှာရွေးကောက်ပွဲချင်းမနိုင်မှဖြစ်တာကြောင့်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုတည်ကြအောင်လှုံ့ဆော်တင်ကြောင်းတိုင်းရင်းသားပါတီတွေကပြောဆိုထားကြပါတယ်ရှင်။